We live in perilous
times. ကျွန်တော်တို့အန်တီအများသောကာလမှာအသက်ရှင်နေစဉ်ကိုယ်အတွက်သို့မဟုတ်အများအတွက်ဆောင်းလျှောက်ရန်တာဝန်မရှိ။ဖျားသခင်အတွက်အသက်ရှင်စရာမလိုဘူးလို့ထင်ကြပါတယ်။ဤကမ္ဘာမှာလူအများဟာမှန်ကန်ခြင်းတရားထက်ကိုယ်အတွက်ပျော်ရွှင်မှုကိုပြုဂရုပြုကြ၏။သူတို့သည်အကိုညီကိုတို့ကိုဆောင်းလျှောက်သူဆိုတာမယုံပါ။အသင်းတော်တွင်ဘာပဲဖြစ်ဖြစ်အုတ်ထင်းချင်းတာဝန်များကိုမြင့်မြတ်သောတရားဟုယုံကြည်ကြပါれ။မကြာမီကလေးစားရသောယေဟူဒီခေါင်းဆောင်များအသင်းတော်ရှိအဆောက်အဦများ Salt Lake Valley, Welfare Square, Humanitarian Center, Family History Center နှင့် Oka Mountain Temple ဖွင့်ပွဲကိုတွားရောက်ကြပါれ။အပြီးတွင် American မှထင်ရှားသောယေဟူဒီဖုန်ကြီးကသူ၏တွေ့မြင်ခဲ့ရာခံရခြင်းတို့ကိုပြောပြပြီးသူ၏တောင်းမတ်မှယေဟူဒီလူမျိုးများ၏တွေးခေါ်ချက်ကိုမူရင်းထားပြီးထင်မြင်ချက်ကိုပြော၏လူအများကျင်နာခြင်းနှင့်စေတနာမေတ္တာရှိခြင်းနှင့်ဆောင်ရွက်ရာတွင်ခြားနာသောအကြောင်းနှစ်ချက်ရှိ၏လူတချို့ဟာဖျားနာသူများဆင်းရဲသူများနှင့်ကိုယ်မိတ်ဆွေများကိုကူညီသည်ကိုယ်အကူအညီလိုတဲ့တနေ့မှာအတုံ့အပြန်ခံစားရမည်ဟုယုံကြည်သည်သူရှင်းပြ၏ရက်ခွက်လူတူအတွက်ဂရုစိုက်၍စောက်တီခြင်းများကောင်းမှုပြုခြင်းများသည်မြင့်မြတ်ပြီးဤကဲ့သို့ပြုခြင်းသည်ဖျားသခင်အလိုတော်အတိုင်းကျွန်တော်တို့လိုက်လျှောက်ခြင်းဖြစ်သည်သူကဤကဲ့သို့အလျောက်ခြင်းအပြင်နောက်ပိုင်းကာလသူတော်စင်များသည်အများပြည်သူဤကောင်းကျိုးအတွက်ဆောင်ရွက်ခြင်းဘိမတော်တွင်ကဲ့တင်ခြင်းရရန်ဆောင်ရွက်ချခြင်းများကိုဘုရားသခင်ကျွန်တော်တို့အားပြုလုပ်စေခြင်းနဲ့အတွက်ကျွန်တော်တို့ဘုရားအတွက်အမှုတော်ဆောင်ကြောင်းသူယုံကြည်တယ်လို့ပြောပါတယ်။အများအတွက်တာဝန်စေတနာစိတ်သည်ပထမဆုံးကြီးမြတ်သောပညာတော်ဘုရားအဖဘုရားကိုချစ်ဖို့ဆိုသောအချက်ကိုပေါ်လွင်စေပြီးဤအမှုကိုဘယ်သူမှမတိုက်တွန်းဘဲဘုရားသခင်အားယူသေးစွာအမှုတော်ဆောင်၏။ကျွန်တော်တို့သည်မှန်သည်ဟုထင်တာကိုဆောင်ရွက်၏အပေကြောင့်ဆိုသောကောင်းခင်မှာဘုရားသခင်အဝမ်းမြောက်စေရန်ဖြစ်သည်တယောက်သောသူ၏ဘုရားကိုယူသည်ရမည်ဟုတိုက်တွန်းတဲ့အတွက်မဟုတ်ပါမာမနတ်သည်သူ၏အချံကိုလိုက်လျှောက်စေပြီးကောင်းခင်မှာစစ်ဖြစ်ခဲ့တဲ့သူ၏အချံကိုညှင်းပယ်ခဲ့၏အဖြစ်မှာကျွန်တော်တို့၌မြင့်မြတ်သောကိုယ်ပိုင်ဆုံးဖြတ်ချက်ရှိ၏လောကမှာလွတ်လပ်စွာရွေးနိုင်၏သို့သောဤလွတ်လပ်သောကိုယ်ပိုင်ဆုံးဖြတ်ချက်အတွက်တာဝန်ရှိ၏သခင်ကိုယ်တော်ကကိုပြုသောအပြစ်များကိုနောက်ဆုံးနေ့စစ်ဆေးခံရဖို့တာဝန်ရှိ၏ဟုပြောခဲ့သည်။တာဝန်ဝတ္တရားနှင့်အုတ်ထင်းချင်းတို့၏စည်းမျဉ်းများသည်ကျွန်တော်တို့၏ဩဝါဒတွင်ကြီးမားထင်ရှား၏။အသင်းတော်တွင်အုတ်ထင်းချင်း၌ရှိသောတာဝန်များကိုမသတ်မှတ်ထားပါ။ဥက္ကဋ္ဌစပန်ဆာ W. Kimball တင်ကြားခဲ့သည်မှာကျွန်တော်တို့ဟာကိုယ့်ရဲ့ကိုယ်ခန္ဓာအသိစိတ်ဓာတ်နှင့်မိသားစုဖြစ်စည်းဥစ္စာများရဲ့အုတ်ထင်းသူဖြစ်၏။သစ္စာရှိသောအုတ်ထင်းသူသည်မှန်ကန်ခြင်းကိုပြုကျင့်သူကိုယ့်မိသားစုကိုဂရုစိုက်၍ဆင်းရဲသူနှင့်မပြည့်စုံသူတို့ကိုကူညီသူဖြစ်သည်။အုတ်ထင်းမှုနှင့်ပတ်သက်၍အချက်များတွင်နှစ်ချက်ကိုကျွန်တော်ပြောမည်။ပထမတစ်ခုမှာကျွန်တော်တို့အတွက်နှင့်မိသားစုအတွက်အုတ်ထင်းခြင်းဒုတိယတစ်ခုမှာဆင်းရဲသူများနှင့်ဒုက္ခရောက်သူများအကူအညီလိုသူတို့ကိုအုတ်ထိတ်ခြင်းဖြစ်ပါတယ်။သခင်ကိုယ်တော်သည်ကုန်းမြေနှင့်ပတ်သက်၍ဥပမာပေးပြီးတာဝန်နှင့်အုပ်ချုပ်ခြင်းတရားကိုသင်ကြားခဲ့တယ်။ကျွန်တော်ငယ်စဉ်ကနွေရာသီမှာကျွန်တော်ရဲ့ဘိုးဘွားစီတို့အလဲသွားတယ်။သူတို့စီမှာလျှက်စက်မီအိမ်ထဲမှာအိမ်သားရေပိုက်မရှိပါ။သို့တော်သူတို့အိမ်ဘေးမှာဆိုင်ရရပါတယ်ဆိုင်ရမှကြည်လင်သောရေကန်လေးလှူထားပြီးကျွန်တော်ရဲ့အဖွားအတွက်တောက်ရည်ချက်ရည်ရေချိုးရန်အတွက်အဝတ်လျှော်ရန်အတွက်ကျွန်တော်ကူတယ်ပေးပါတယ်ကျွန်တော်ဘိုးဘွားတို့ဒီလိုအသက်ရှင်ရတာပျော်မြူပြီးရေကန်လေးမပြည့်စည်အောင်အမြဲစောင့်ထိန်ပါတယ်နေ့များစွာကြာပြီးကျွန်တော်ရဲ့အဖိုးဟာအသက်90ကျော်မှထိုနေရာတွင်မနေတော့ပါဆက်ပြီးနေထိုင်ရာကိုထိုနေရာကိုမပြုတ်ပြင်နိုင်တော့ပါသူများနိုးတဲ့နေရာကိုကျွန်တော်ကားနဲ့လိုက်ပြခဲ့တယ်။သူမျောလင်းခဲ့တဲ့အတိုင်းမဖြစ်လာလို့စိတ်ဓာတ်ကျခဲ့တယ်။ဆိုင်းရီကိုကတ်ထားတဲ့ခြံစည်းရိုးများပျက်စီးကျွကျနေတယ်။နှွားများဟာဆိုင်းရီကိုဖျက်ဆီးပြီးတန်ရှင်းတဲ့ဆိုင်းရီဟာမတန်ရှင်းတော့ပါ။သူ ူဟာဒါတွေကိုမြင်ပြီးစိတ်တချခဲ့တယ်။သူ့အတွက်မာဒါဟာသူသစ္စာရှိစွာလောက်ကင်လာတဲ့အသက်တာမှာယုံကြည်မှုဤစောကားခြင်းတရားလို့စောကားခြင်းတရားလို့ထင်ခဲ့တယ်။ဘယ်လိုပဲဖြစ်ဖြစ်သူ့အတွက်အထူးအတိတ်ပဲရှိလာတဲ့အသက်ဆိုင်ရေကိုသူမအုပ်ထင်းမကာကွယ်ခဲ့ဘူးလို့ခံစားခဲ့ရတယ်။တန်ရှင်းသောဆိုင်ရေကိုကာကွယ်မှုမရှိတဲ့အတွက်ဉာဏ်ဉာဏ်သွားခဲ့သလိုကျွန်တော်တို့ဟာမြင့်မြတ်ဖြူစင်သောစိတ်ထားဖြစ်မှုခြင်းများကိုစောင့်ရှောက်ခြင်းမရှိသောယခုကာလမှာအသက်ရှင်နေကြရပါတယ်။ထာဝရဘုရားကြီးမားသောကိုယ်ပိုင်မြင့်မြတ်ခြင်းတရားမရှိတော့ထာဝရဘုရားကြီးမားသောကိုယ်ပိုင်မြင့်မြတ်ခြင်းတရားမရှိတော့ပါ။ကောင်းသောကောင်းခင်ပုံမှာအဖဖျားသည်သူဝိညာဉ်သားသမီးများကိုဤလောကသို့သူတို့ဤဖန်ဆင်းခြင်းများပြည့်စုံရန်ဆေလွတ်သည်သူညွှန်ကြားခဲ့သည်မှာမွေးဖွားလာသောအသက်တာများဖြူစင်ဖို့တန်ရှင်းရန်အိမ်အနားမှာရှိတဲ့လပတ်တီဆိုင်ရီကိုအသက်ရှင်ရေးအတွက်ကာကွယ်ဆောင်ရှောက်သလိုဆောင်ရှောက်ရမည်ထို့အတွက်ကြောင့်အဖဖျားဤအစီအစဉ်အရေးကြီးသည့်အပြင်မြင့်မြတ်ခြင်းဖြူစင်ခြင်းကိုဆောင်ရှောက်ရန်လိုအပ်သည်ကျွန်တော်၏အဖို့သည်ညဉ့်ညမ်းသွားသောဆိုင်ရီကြောင့်စိတ်တက်ကြသည့်အတွက်ယခုကာကွယ်မှုပြည့်စင်မှုများကြောင့်ပြည့်စင်မှုများကြောင့်ဆောင်ရွက်ချက်ကြောင့်ဤဆိုင်ရီသည်မူရင်းအတိုင်းလှပဖြူစင်ခဲ့ပါပြီကျွန်တော်တို့ဟာသခင်ယေရှုခရစ်တော်ဤတပည့်တော်များဖြစ်သည့်အလျောက်သူဤမြင့်မြတ်သောတရားများကိုသင်ကြားရန်ထွတ်မြတ်သောတာဝန်များရှိသည်သူဤသားသမီးများမြင့်မြတ်သောတရားကိုမလိုက်နာဘဲမတန်ရှင်းသောအပြုအမူအတွေ့ခေါ်ညဉ့်ညမ်းစီလင်သခင်ဤမြင့်မြတ်ခြင်းတရားကိုစောကားတကယ်သို့ဖြစ်သည်သခင်ကိုယ်တော်ပြောခဲ့သည်ငါသည်အသေးဆုံးသောအပြစ်ကိုပင်ခွင့်မပြုနိုင်ပါတချို့မှာသူတို့ပြုမှုချက်ကိုအကျိုးအကြောင်းရှင်းပြတတ်ကြသည်ချွန်ဟ ோம்ஸ் ရေးခဲ့သောကဗျာတစ်ပိုက်တွင်အသက်ကြီးသောသင်္ဘောဆောက်သူတဦးကလူငယ်တဦးအားအကျိုးအကြောင်းဆင်ခြင်ရှင်းပြခြင်းအကြောင်းသင်ကြား၏လူငယ်သည်သင်္ဘောဆောက်ခြင်းကိုနားလည်သည်သင်္ဘောသည်ပင်လယ်ကူးရမည်သဘုတ်တရားကိုသင်မရှင်းပြနိုင်ပါသဘုတ်တရားသည်သင်ရှင်းပြသောစင်ကြေများကိုနားမထောင်ကြည့်မဆိုင်ပါ၎င်း၏ဆိုလိုချက်မှာဤမျိုးတဲမှာရှိဖြစ်သမျှဟာဤမျိုးတဲမှာပဲရှိတယ်ဤမျိုးတဲမှာသင်အပြစ်လုပ်တော်လဲဘယ်သူမှမသိပါသိစရာမလိုပါဟုဆိုလိုသည
် We're awareThat there are those who have already engaged in conduct inconsistent.
ကျွန်တော်ဟာဖျားအတွက်အသက်ရှင်ဖို့လိုတယ်။ဆိုတာသိရင်ဆင်ခြင်ပေးခြင်းဒါတန်ဖိုးမရှိဘူးဆိုတာသိနိုင်ပါတယ်။ကလေးများအပြစ်လုပ်ပြီးမျက်နှာများကိုပိတ်ကပ်ပြီးကျွန်တော်တို့ကိုမတွေ့ရရင်ကျွန်တော်တို့လည်းသူတို့ကိုမမြင်ရဘူးလို့ထင်တတ်ကြတယ်။အကယ်၍ကျွန်တော်တို့ဟာဖျားသခင်အတွက်အသက်ရှင်ရင်ဆင်ခြင်ပေးခြင်းအမှန်တရားကိုသဘောပေါက်လာပါမယ်။တချို့သောသူများသည်မြင့်မြတ်သောဖျားတရားကိုဆန့်ကျင်၍အသက်ရှင်နေကြတယ်။ယေရှုပြု၍နားလည်ပါ၊ကယ်တင်ရှင်ဤရွေးနှုတ်ကယ်တင်ခြင်းသည်နောင်တနှင့်ပြန်လာသူတို့ကိုဆန့်ရည်ကြည်လင်တန်ရှင်လာသလိုသင်တို့အာပြုမည်နောင်တရရန်ခဲ့ဤကြည်ကွဲသောနှလုံးသားနှင့်နောင်တရသောဝိညာဉ်ဖြစ်ရမည်။နောင်တရရန်အချက်များကိုဖြောင့်မတ်စွာပြောဖက်အယ်မာကသူဤသားကိုရီယန်တန်အပြောသည်မှာငါသားအခုလုပ်ခဲ့တဲ့အရာများအတွေ့စိတ်အနှောက်အယှက်မဖြစ်နဲ့လုပ်ခဲ့တဲ့အပြစ်များကသင်ကိုသာအနှောက်အယှက်ဖြစ်ပါစေ။ဒါမှသင်သည်နောင်တရမည်ကယ်တင်ရှင်ကပြောခဲ့သည်သဘောပေါက်ပါသူတူတယောက်သည်အပြစ်ကျူးလွန်၍နောင်တရလင်ဤအပြစ်လွတ်ခြင်းခံရမည်ငါသည်ထိုအပြစ်များကိုဘယ်တော့မှတတိမရတော့ပါမိသားစုများအပေါ်အုတ်ထိန်မှုနှင့်ပတ်သက်၍သင်ကြားရာတွင်ကယ်တင်ရှင်အားတင်ပြသည့်အခါကိုယ်တော်သည်လောကီအရေးကြီးသောတာဝန်နှစ်ခုမှခင်မွန်းတဲ့နှင့်သာသမီတယောက်စီအပေါ်တာဝန်ရှိကြောင်းဟောထားသည်။ဦးစားပေးခြင်းများရှုပ်ထွေးလွယ်ပါသည်။ကျွန်တော်တို့ဟာကိုယ်ခန္ဓာနှင့်ကလေးများ၏ကျမရေးအတွက်တာဝန်ရှိပါတယ်။ဒါပေမဲ့တချို့မိဘများလောကပစ္စည်းပိုင်ဆိုင်ခြင်းများကိုပို၍ဦးစားပေးကြတယ်။တချို့ဟာသူတို့သာသမီများအားယေရှုခရစ်တော်အတွက်အသက်ရှင်ရန်သင်ကြားဖို့အားလျှော့နေပါတယ်။တတိယပါအိမ်ထဲမှာဖျားတရားရှိခြင်းဟာအစာအသောက်အဝတ်အစားနှင့်ခိုးလုံရေးတဲ့အရေးကြီးပါတယ်။မိဘတို့ကလေးများရဲ့စွမ်းရည်တုတ်တဲ့အောင်လုပ်နိုင်ပါတယ်။ကျွန်တော်တို့ ရဲ့စွမ်းရည်ကိုအသုံးချရမယ်။ကလေးများအားသူတို့ဤစွမ်းရည်ကိုအသုံးပြုရန်မိဘကမတင်ကြားလျင်သူတို့ဟာတဖြည်းဖြည်းကမ္ဘာမှာအကျိုးမရှိသောသူများဖြစ်ကြရမယ်။မိသားစုကြီးညာချက်တွင်တဦးစီကိုတတိပေးထား၏သူသည်ကိုမိသားစု၏တာဝန်များကိုမချေပြွန်လျင်တနေ့တွင်ဘုရားသခင်၏ရှေ့တော်တွင်စစ်ဆေးခံရလိမ့်မည်ဒုတိယအုတ်ထင်းမှုမှဆင်းရဲသူနှင့်အကူအညီလိုသူများကိုမဆပ်ဖို့ဖြစ်ပါသည်၎င်းသည်အမှန်အဖြစ်အားလုံးနှင့်ပတ်သက်ပြီးတစ်ချိန်မဟုတ်တစ်ချိန်ကြုံရမည်သခင်၏ဆုံးမချက်တွင်ကျွန်တော်တို့ဒုက္ခရောက်သူကိုကူညီဖို့ကြမ်းချက်များတွင်လေးနက်စွာဖော်ပြ၏တယောက်သောသူသည်ငါ၏ပေါ်များသောအရာများကိုယူ၍ဆင်းရဲဒုက္ခရောက်သူတို့အားဝေမျှပေးပြုခြင်းမရှိလျင်သူသည်ကောက်ချစ်သူများနှင့်ငရဲပြည်တွင်မျက်စိအပေါ်သို့မျှော်ကြည့်ပြီးညှင်းဆဲနှိမ့်ဆက်ခြင်းခံရမည်ကျွန်တော်တို့သည်သခင်ကိုယ်တော်ပြီးတော်မူသောမြေပေါ်မှကောင်းချီးမင်္ဂလာများကိုဝေမျှဖို့တာဝန်ရှိသောအုတ်ထင်းသူများဖြစ်သည်ယေဟူဒီဖုန်ကြီးများ welfare square သို့လဲပတ်ခြင်းကသူတို့စိတ်နှလုံးကိုထိတွေ့မိသည်ခုလိုခက်ခဲတဲ့ကာလမှာကျွန်တော်တို့အသင်းသားများဟာဆက်၍စေတနာဖြင့်ဆင်းရဲသူများနှင့်ဒုက္ခရောက်သူများကိုလှူကြောင်းသူတို့သိကြသည်ကျွန်တော်တတိယပါတယ်ကျွန်တော်သင်းအုပ်ဆရာဖြစ်စဉ်ကကျွန်တော်အရင်ဖြစ်သောသင်းအုပ်ဆရာ Russell Johnson ကတတိပေးသည်မှာအသင်းသားများအားတစ်ခုခုခိုင်းလျင်တတိထားရန်ပြော၏သူ၏တချို့သောသူများခိုင်းသမျှကိုကြီးစွာသောဒုက္ခထဲမှဆောင်ရွက်ကြသည်အသက်80ကျော်မိုးဆိုးမှတယောက်အကြောင်းသူပြောပြ၏သူမသည်ခင်မွန်းတဲ့နှင်သားတို့ကြာရှည်စွာနေမကောင်းဖြစ်တာကိုသူတို့ဆုံးမတဲ့အထီးကြည့်ဆုံးတဲ့အထီးကြည့်ရှုခဲ့တဲ့သင်းအုပ်ခိုင်းတာကိုအတတ်နိုင်ဆုံးအချိန်မရှိတဲ့ကြားတဲ့ကအကျိုးစား၍လှုပ်ဆောင်သည်စနေနေ့တရက်မှာတခြားသောအသင်းတော်သူကျွန်တော်အားခေါ်ဤသင်းအုပ်ဆရာအမြန်လာပါဆာရာကိုကဲပါသူမပြောသည်မှာအသက်80ဆာရာဟာလေကားထိတ်မှတက်ပြီးအိမ်ကြီးချင်းရဲ့မိုးရေသွမ်းမြောင်းကိုရှင်းနေတာလင်းကြမှာဆိုရင်သင်းအုပ်ဆရာနဲ့တွေ့ဖို့ဖြစ်ပါတယ်ဆာရာလိုအားလုံးအတူယူဖို့မဆိုလိုပါဘူးတချို့ကချက်ချင်းခိုင်းတာမလုံနိုင်လို့စိတ်မကောင်းကြပါကျွန်တော်နှစ်သက်တဲ့အကြောင်းAnn Morrow Lindbergh ပြောတာကို Elder Nee A. Maxwell အမည်အသုံးပြုသည်ယခုရဲ့အသက်တာမှာအားလုံးကိုကုကျွန်ုပ်ကူညီခြင်းပေးမဲ့မတတ်နိုင်ပါဘရင်ဘန်ဂျမင်သင်ခဲ့ဤကြည့်ပါဤအရာများသည်ပညာဉာဏ်နှင့်အစီအစဉ်အတိုင်းပြုလုပ်ခဲ့သည်အဖေကြောင့်ဆိုတော့လူသည်ကိုအတန်တာထက်ပို၍ပြေးเสียမလိုပါသို့သောကျွန်တော်တို့ကြိုးစားရမယ်လို့ထပ်ဖြည့်ပြော၏ကျွန်တော်ရဲ့စိတ်နှလုံးဝမ်းမြောက်မိပါတယ်ဘယ်ကြောင့်ဆိုတော့အသင်းတော်မှသူတော်စီများနေရာတိုင်းမှာလူအပ်တဲ့အကူအညီကိုခရစ်တော်ကဲ့သို့အမှုတော်ဆောင်ဒါကိုမြင်တွေ့ရလို့ဖြစ်ပါတယ်အသင်းသားများဤအလှူပေးခြင်းကြောင့်တကဘာလုံးမှလူတဲ့အကူအညီများကိုအတီးအမုံများနဲ့အလှူခံစရာမလိုပဲတိတ်ဆိတ်စွာလျင်မြန်စွာလှူနိုင်ခဲ့ပါတယ်အသင်းတော်ဒီဖိလစ်ပိုင်ပစိဖိတ်ကျွန်းများနဲ့အင်ဒိုနီးရှားတွင်ဖြစ်ခဲ့သောသဘာဝဖျက်ဆီးခြင်းများအတွေ့ကူညီခဲ့ပါတယ်မနစ်ကအသင်းသားများ Hurricane Gustav အတွက်ကူခဲ့၏အသင်းတော်ဒီ Martin Luther King သုံးဦးဆောင်ခဲ့သောလူမှုရေးအကျိုးအတွက်အဖွဲ့အစည်းနှင့်အတူပူးပေါင်းဆောင်ရွက်ခဲ့၏နောက်ပိုင်းမှာ Mr. King ဟာ Salt Lake City သို့အလဲလာ၍ပြောသည်မှာကျွန်တော်ကိုယ်တိုင်လာပြီးအသင်းတော်၏လူမှုရေးအကျိုးအတွက်အကူအညီပေးခြင်းကိုအထူးကျေးဇူးတင်လာပါတယ်ကျွန်တော်အမြန်ဆုံးသဘောပေါက်မိတာကသင်တို့ရဲ့အခြေခံစိတ်ထားက၄နှစ်လာပါတယ် Humanitarian Center Welfare Square နဲ့ပေးမှန်တော်ဖွင့်ပွဲတွေတင်သင်တို့ရဲ့ပါလုတ်တယ်ပါကြောင်းလုတ်တယ်ဆိုတာအတွက်ကျွန်တော်ကြီးလာစွာကျေးဇူးတင်လာပါတယ်ကျွန်တော်တို့အုတ်ထိန်မှုသည်ယေရှုခရစ်တော်အတိုင်းကြိုးပမ်းကြပါသည်ကျွန်တော်တို့သည်ကြိုးစား၍သူခိုင်းသည့်အတိုင်းသူ၏သင်ကြားမှုများသူ၏ပုံသက်သေများနှင့်တူအောင်လိုက်လျှောက်ပါသည်ကျွန်တော်တို့အသည်းနှလုံးမှအသင်းသားအလုံး၏လှူဒါန်းမှုခရစ်တော်ကဲ့သို့မဆမှုတို့အတွက်အထူးကျေးဇူးတင်လာပါသည်ဟေရှာယသည်ဥပုသ်ဆောင်ခြင်း ငတ်မသူကိုကြွေးခြင်းအဝတ်မရှိသူကိုခြုံပေးခြင်းတို့သည်ထိရောက်သောဂတိတော်ဖြစ်ကြောင်းပြောခဲ့၏။သင်သည်ခေါ်သောအခါထာဝရဘုရားသည်ထူတော်မူလိမ့်မည်။ဟေရှာယသည်ဆက်၍မုတ်သိပ်သောသူနှင့်ဆင်းရဲခံရသောသူကိုတနာသောစိတ်နှင့်ချမ်းသာပြီးလျှင်မရှင်းလင်းသောအရာမှသင်၏အလင်းသည်ပေါ်ထွန်းသည်။သင်၏မောင်မိုက်သည်မွန်းတဲ့အလင်းကဲ့သို့ဖြစ်လိမ့်မည်။ထာဝရဘုရားသည်သင်ကိုအစဉ်ပဲ့ပြင်တော်မူမည်။အစာခေါင်းပါသည်ကာလ၌ဝါစွာကြွေး၍သင်၏အယိုးတို့ကိုခိုင်ခံ့စေတော်မူမည်။သင်သည်ရေလောင်းသောဥယင်ကဲ့သို့၎င်းရေမပြတ်နိုင်သောစမ်းရေတွင်ကဲ့သို့၎င်းဖြစ်လိမ့်မည်။သင်၏အမျိုးအနွယ်သည်ရှေးပြိုပြဲရာတို့ကိုပြုပြင်ကြလိမ့်မည်။ကျွန်တော်တို့သူစီသည်တယောက်ချင်းနေမိသားစုများကိုလေးလာ၍လူသောအကူအညီကိုထမ်းဆောင်ရာတာဝန်ရှိပါသည်။ဤဆုံးမကျွန်တော်ဖျားသခင်နာမတော်ကိုအမိပြု၍စွတောင်းပါသည်ပြောပါသည်